ကဲယောဂီသူတော်ဆင်ပေါင်းတို့ဒီနေ့အစနေဆိုတော့အခြေခံလေးရအောင်ဒီနေ့သင်ကြပါစို့အခြေခံဆိုတာကခန္ဓာကစရမှာပဲခန္ဓာအာရဏဓာသစ္စာလို့ဆိုတော့ခန္ဓာအစပဲခန္ဓာအကြောင်းကောင်းကောင်းသည်မှနိဗ္ဗာန်ကိုလိုချင်တာခန္ဓာအကြောင်းကောင်းကောင်းမသိဘူးဆိုရင်နိဗ္ဗာန်ကိုလည်းမလိုချင်သေးဘူးအဲဒါကြောင့်မို့လို့ခန္ဓာအကြောင်းကောင်းကောင်းသိအောင်ရှင်းကြပါစို့လင်းကြပါစို့ဆိုတော့ဟိုင်းတို့ဟောဒီ32ဘုံခန္ဓာတွေကိုချုပ်လိုက်တဲ့အခါကျတော့32ဘုံမှာရှိကြတဲ့တရားတွေကိုချုပ်လိုက်တော့ခန္ဓာရဲ့និရောဓရဲ့နှမျိုးရှိခန္ဓာက32ဘုံនិရောဓဆိုတာက32ဘုံကလွတ်ပြီးတော့ချုပ်ငိမ့်သွားတဲ့ဓာတ်ပေါင်းလိုက်တဲ့အခါကျတော့ခန္ဓာនិရောဓောနိဗ္ဗာန်ံခန္ဓာချုပ်သွားရင်နိဗ္ဗာန်ဖြစ်သွားပြီခန္ဓာမချုပ်သေးရင်နိဗ္ဗာန်မဖြစ်သေးဘူးဒီလိုအဓိပ္ပာယ်ရပါတယ်အေးဒါကြောင့်ယောဂီသူတော်ရှင်များခန္ဓာကစရမှာပဲဏိရောဓဖြစ်အောင်ဒါမှနိဗ္ဗာန်ရအဲကြောင့်ခန္ဓာအကြောင်းကောင်းကောင်းသိအောင်ဆိုပြီးတော့အခုလိုသင်တန်းနေလာရောက်ပြီးတော့တက်ကြတဲ့အတွေ့နိုင်ဝက်လောက်ကိုတရားထိုင်ရင်းနဲ့နည်းနည်းလေးနားစိုက်ပြီးတော့ထောင်ပေး။နောက်နိုင်ဝက်ကြတော့ကိုယ့်အကိုရှုအောင်မှာပေါ့။ဒါမြင့်ခန္ဓာဆိုတာပေါင်းစည်းထားတဲ့သဘောပါပဲ။ရုပ်တွေပေါင်းစည်းထားတာ၊ဝေဒနာတွေပေါင်းစည်းထားတာ၊တင်ညာတွေပေါင်းစည်းထားတာ၊သင်္ခါရတွေပေါင်းစည်းထားတာ၊ဝိညာဉ်စိတ်တွေပေါင်းစည်းထားတာအဲသူ့အမည်နဲ့သူရူပခန္ဓာဝိရဏခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာဆိုပြီးတော့ခန္ဓာ၅ပါးပေါ့ယုံနာနဲ့ပြောတော့2ပါးပေါ့ဒါမြင်အဲ့ဒီခန္ဓာ၅ပါးဟာဘယ်နှမျိုးလောက်ရှိလဲဆိုတော့ခန္ဓာဟာ2မျိုးရှိတယ်အဲ့ဒါသိဖို့လိုတယ်တရားထုတ်တော်မယ်ဆိုဒါမြေပရိသတ်ဘုံဘုရားနဲ့ပြောရင်ဝိဇ္ဇာပစ္စယသင်္ခါရဟိုအတိတ်ကသစ္စာမသိဘဲနဲ့ကုသိုလ်ကံတွေလုပ်ခဲ့တဲ့ပြကြောင့်အခုလူခန္ဓာရပြီရထားတာလဲ၅ပါးပဲရုပ်တရားနံတရားဆိုတော့၅ပါးပေါ့ပြင်စောကာရဘုံသားတွေကိုအဲ့ဒီ၅ပါးရထားတော့ဒီရထားတဲ့၅ပါးသည်ပရိသန်နေခဲ့တာသူပဲဒီခန္ဓာအိုမှာလဲသူပဲနာမလည်းသူပဲသေမလည်းသုံးလုံးပဲလေသူပဲဒါမင်းဒီလက်ရှိခန္ဓာကြီးဒီအိုခြင်းနာခြင်းသေခြင်းသဘောရှိတဲ့ခန္ဓာဒါကိုပဲဇာတိပိဒုက္ခသရပိဒုက္ခပြာတိပိဒုက္ခမရဏပိဒုက္ခဆိုပြီးတော့ဓမ္မစကြာတွေထဲမှာသေးသေးချာချာဟောထားပါတယ်အဲ့ဒါပရိသန္ဓေနေရတာ၊အိုရတာ၊နာရတာ၊သိရတဲ့ခန္ဓာကြီးလက်ရှိရထားတဲ့ခန္ဓာကြီးအဲဒီလက်ရှိခန္ဓာကြီးမှာအုံနာခန္ဓာနဲ့မပြောဘဲနဲ့တပည့်တော်တို့အရှိတရားနဲ့ပြောပါဆိုမျက်စိရှိတယ်။ဒါရုပ်တရား။နားရှိတယ်။နှာခေါင်းရှိတယ်။လျှာရှိတယ်။ကိုယ်ရှိဒါရုပ်တရားကြီးပဲ။စိတ်ကြတော့နံတရားဒီစိတ်နဲ့ရှင်မောရှင်ဘက်စေသိဝေဒနာကဝေဒနာခန္ဓာသိညာကသိညာခန္ဓာကြံတဲ့စေသိတွေကသင်္ခါရခန္ဓာဆိုတော့၅ပါးပဲသွားဖြစ်တာပဲ။ဒါမြင်အရှိနဲ့ပြောပါဆိုရင်မျက်စိ၊နား၊နှာခေါင်း၊လျှာ၊ကိုယ်၊စိတ်၆မျိုးရှိတယ်။ဒါကိုပဲပရိစ္ဆေသုံးပါးနဲ့ပြောတော့သလာယရဏ၊စအာယရဏ။ကဲဒါလည်းခင်ဗျားတို့ရထားတဲ့ခန္ဓာကိုယ်ကြီးမှရှိတဲ့တရားတွေလည်းသိသွားပြီ။ဒါမြင်အဲ့ဒီလက်ရှိခန္ဓာကိုယ်ကြီးကိုတရားအထုတ်ရမှာလားဆိုတော့မဟုတ်ဘူးမဟုတ်ဘူး ။ဟိုခြင်းကြရင်အိုမေနာခြင်းကြရင်နာမေသိခြင်းကြရင်သိမေဒီလောက်တော့သိတဲ့နေဟောဒီခန္ဓာကြီးကဒုက္ခပေးမဲ့ခန္ဓာကြီးပဲသစ္စာနဲ့ပြောဒုက္ခသစ္စာဒါတော့သိထားရအောင်အခုပွားများအားထုတ်ရမှာဘာဝိတာဘူလိကတာပြိမ္မာများစွာထက်ခါထက်ခါပွားများရမယ်ခန္ဓာသည်ဟောဒီလက်ရှိခန္ဓာကြီးမဟုတ်ဘူးအဲ့ဒီအခန္ဓာဆိုတဲ့ဟောဒီလက်ရှိခန္ဓာကိုယ်ကြီးရှိနေတော့အတိုက်တက်တွေတိုက်ပါလိမ့်မယ်။မျက်စိနဲ့ဆင်းနဲ့တိုက်မယ်။နားနဲ့သံနဲ့တိုက်မယ်။နှာခေါင်းနဲ့အနံ့နဲ့တိုက်မယ်။လျှာနဲ့ရသနဲ့တိုက်မယ်။သူ့ဓာရနဲ့သူ့အာယုံကို။ကိုယ်နဲ့တွေးကြည့်ရနဲ့တိုက်မယ်။မနှောနဲ့ကြံတွေးစရာတွေနဲ့တိုက်မယ်။အဲလိုတိုက်တဲ့အခါမှာအပွင့်တအပေါ်တကလေးတွေကဟောဒီလက်ရှိခန္ဓာအခန္ဓာပေါ်မှာကပ်ပြီးတော့ပေါ်တယ်ဘယ်ရမှလာပေါ်တာတော့မဟုတ်ဘူးကပ်ပေါ်တယ်ကပ်ပေါ်တယ်ဆိုတာဘယ်ရမှလာတော့မျက်စိကလာတာလည်းမဟုတ်ဘူးတိုက်တဲ့အာယုံကပါလာတာလည်းမဟုတ်ဘူးအကြောင်းတစ်ခုပေါင်းစုံမှုကြောင့်ပေါ်လာတဲ့ခန္ဓာဥပမာနဲ့ပြောမယ်ဆိုအခုနာယီမောင်းပေါ့နာယီမောင်းကအခန္ဓာသူရိုက်တဲ့ဟောဒီဒုက္ခလေးကအတိုက်တာနိုင်မောင်းမှလည်းအတန်မရှိနိုင်ဘူးဒုံမှလည်းအတန်ကမပါသွားဘူးသူတို့နှစ်ခုတတ်တတ်ထားရင်လည်းအတန်ကိုဖြစ်ကိုမဖြစ်ဘူးဒါပေမဲ့အခန္ဓာနိုင်မောင်းဘူးလေးကိုသွားပြီးတော့တိရဒုက္ခလေးနဲ့ရိုက်လိုက်တဲ့အခါမှာတိုက်လိုက်တဲ့အခါမှာနောင်ဆိုတဲ့အတန်လေးပေါ်လာအဲ့ဒီအတန်ဒီဘယ်လာတာလဲမေးရင်ဒုက္ခလာတာလည်းမဟုတ်ပါဘူးနိုင်မောင်းကလာတာလည်းမဟုတ်ပါဘူးသူတို့နှစ်ခုပေါင်းစုံမှုကြောင့်ရားရဲရကြီးအတန်ကပ်ပေါ်လာတာဘယ်မှလာတာမဟုတ်ဘူးလာစရာအရက်လည်းမရှိဘူးအဲ့ဒီဥပမာလိုပဲမိမိရဲ့အခန္ဓာခန္ဓာတွေရှိတယ်မျက်စိနားနှာခေါင်းတွေအတိုက်အတည်းနဲ့တိုက်တဲ့အခါမှာအပွင့်တခန္ဓာသဘောခန္ဓာလေးတွေကပေါ်လာပါလေသူကနိုင်မောင်းကြီးအထည်ရှိတယ်တို့မှလည်းအထည်ရှိတယ်အတန်ကြတော့ဟောအထည်မရှိတော့အဲ့ဒီဥပမာလိုလဲဒီမှာလဲမြေစိတ်လေးရအထည်မရှိဘူးကြားစိတ်လေးရလည်းအထည်မရှိဘူးနာစိတ်လေးရလည်းအထည်မရှိဘူးချိုးတဲ့ချင်းတဲ့ကိုအရသာကိုခံတဲ့စားစိတ်လေးရလည်းအထည်မရှိဘူးရားတယ်ပူတယ်အေးတယ်လှုပ်တယ်ဆိုတဲ့သဘောလေးတွေရလည်းအထည်မရှိဘူးတွေးစိတ်လေးတွေတောစိတ်လေးတွေရလည်းအထည်မရှိဘူးအဲ့ဒီလိုလုံးရတန်တန်ပုံဟန်နမိတ်ကင်းစိတ်တဲ့ပုံညတပုဂ္ဂိုလ်တရားယောက်ျားမိမမပါတဲ့ကင်းစိတ်တဲ့ပုံညတအဲ့ဒီပုံညတကိုထပ်ဝင်တော့သဘာဝံသဘာဝံသဘောမျှပဲတဲ့ဒါမြင်တာလေးကသဘောပဲကြားတာလေးကလည်းသဘောပဲနားတာလေးကလည်းသဘောပဲခြိုးတာချင်တာလေးတွေကလည်းသဘောပဲစားတို့ထညက်တို့ဒါအထည်ဖြစ်ရင်ဖြစ်သဘောလေးရတာလေးရတော့သဘောပဲခန္ဓာမှာပေါ်တဲ့ပူတဲ့အေးတဲ့လှုပ်တဲ့သဘောအဲ့ဒါတွေကသဘောတွေကြီးပဲအဲ့ဒီသဘောလေးတွေပေါ်လာတာဟာအတ္တအတ္တခန္ဓာဖြစ်တဲ့အတွက်ကြောင့်ပေါ်ခန္ဓာလို့လည်းခေါ်တယ်အတ္တခန္ဓာလို့လည်းခေါ်တယ်အပွင့်ခန္ဓာလို့လည်းခေါ်နိုင်ပါလေဒါမြင်အတ္တဆက်ဆက်ခန္ဓာပေါ့အဲ့ဒီအသေးစက်စက်ခန္ဓာသည်ပုဂ္ဂိုလ်တ attva ယောက်ျားမိန်းမလုံးရတန်တန်ကိစ္စိတ်ပြီးသဘောမျှပေါ်ပြီးတော့ပြက်တော့လေအဲ့ဒီသဘောလေးပဲပြက်တယ်မျက်စိတစ်ချက်မှမပြက်ပါဘူးနားလည်းမပါသွားပါဘူးပြက်တဲ့ထဲမှာနှာခေါင်းလည်းမပါသွားပါဘူးလျှာလည်းမပါသွားပါဘူးကိုယ်လည်းမပါသွားပါဘူးပင်ကိုယ်စိတ်တွေလည်းမပါသွားပါဘူးပေါ်တဲ့စိတ်သာပြက်သွားတာပါအေးဒါကြောင့်မို့လို့ဟုတ်ရင်လက်ရှိခန္ဓာကိုယ်ကြီးကအိုနာတဲ့သဘောရှိသလိုအခုပေါ်တဲ့ခန္ဓာသဘောခန္ဓာလေးတို့သည်ဖြတ်ကလေးပေါ်ပြီးဖြတ်ကလေးပြက်တတ်သောကြောင့်ဖြစ်ပြက်ခန္ဓာလို့ဒီလိုဆိုရလိမ့်သူအိုချိန်မရှိပါဘူးနာချိန်လည်းမရှိပါဘူးတုံးလုံးပက်လက်အသေးကြီးခေါင်းကြီးလည်းကျန်တယ်လို့ကျန်တာလည်းမဟုတ်ပါဘူးဖြတ်ကလေးပေါ်ချိန်နှံပေါ်လိုက်တာပဲရက်ချိန်ကျတော့ဖြတ်ကလေးပြက်သွားတာပဲအကြောင်းတိုက်ဆိုင်သေးလေးပေါ်တာပဲအကြောင်းလဲကုံသွားရောပြက်သွားတာဘယ်သူမှပေါ်ပါဆိုလို့လဲချစ်ချင်သလိုဖြစ်လို့ရတဲ့မျိုးမဟုတ်ဘူးဟဲ့ပြက်กว่าပြက်กว่าဆိုလဲမရဘူး နေကွာနေကွာဆိုလည်းမရဘူးဘလို့မှတားလို့လည်းမရစီးလို့လည်းမရပိုင်ဆိုင်မှုတစ်စုံတစ်ခုမှမရှိပါဘူးသူ့အကြောင်းတိုက်ဆိုင်ရင်ပေါ်မယ်မပေါ်နဲ့ဆိုလည်းပေါ်မှာပဲမပြည့်နဲ့ဆိုလည်းပြည့်မှာပဲအကြောင်းကုန်သွားရင်အေးအဲ့ဒီလိုပေါ်လာတဲ့သဘောခန္ဓာ6ဌာနမှာပေါ်တဲ့သဘောခန္ဓာတို့ဒီအခုပေါ်ပြီးအခုချက်ချင်းပြည့်ကြီးမဲ့ကြံမရှိတော့တဲ့အတွေ့သူ့ကိုဗမာလိုနာမည်ပေးလိုက်ပါဖြစ်ပြခန္ဓာပါတဲ့အခုနလက်ရှိရဩနာတိခန္ဓာပါလက်ရှိရအထေခန္ဓာပါပေါ်လာတဲ့ခန္ဓာကသဘောခန္ဓာပါဒါမြင့်ခန္ဓာနှစ်ထပ်ရှိတာပေါ့ခန္ဓာနှစ်ထပ်ရှိအဲ့ဒီခန္ဓာနှစ်ထပ်မှာအခုပေါ်လာတဲ့အသစ်သဘောခန္ဓာကိုအထေမှဉာဏ်နဲ့ထုတ်ပြီးတော့ဉာဏ်နဲ့ခွာပြီးတော့အထယ်မပါဘဲနဲ့သဘောတက်တက်ကလေးတွေကိုဉာဏ်နဲ့ထိုးထွင်းပြီးတော့မြင်အောင်ကြည့်ရလိမ့်။အဲဒီသဘောခန္ဓာမြင်ရင်ဖြစ်ပြက်မြင်ပြီးသားမှတ်ပြီးတော့အထယ်ပန်းနေရင်တော့ဖြစ်ပြက်မြင်ကြမှမြင်မယ်။ရွှေ့လာတယ်ပြောင်းလာတယ်မပြောင်းဘဲနဲ့ပြောင်းလာတယ်မရွှေ့ဘဲနဲ့ရွှေ့လာတယ်မကြည့်ဘဲနဲ့ကြည်လာတယ်မတက်ဘဲနဲ့တက်လာတယ်ဒီလိုအထင်မှားအမြင်မှားတွေဖြစ်နိုင်ကြရှိပါအဲဒါကြောင့်ပေါ်လာတဲ့သဘောခန္ဓာကိုဖြစ်ပြက်ခန္ဓာကိုခယူဆိုင်ပြီးတော့လက်ရှိခန္ဓာအထည်ကြီးကိုငြိမ်ငြိမ်လေးထားမငိုက်လဲမငိုက်စီနဲ့တောင်းတွေးမြောက်တွေးလဲမတွေးပဲနဲ့ခယူဆိုင်ပြီးတော့စောင့်ကြည့်တဲ့သဘောမျိုးနဲ့စောင့်ကြည့်နေရမယ်တဲ့ဝိပဿနာဒါကြောင့်ဝိပဿနာဆိုတာစောင့်ကြည့်ရတဲ့အလုံးလိုက်ရှာရတဲ့အလုံးမဟုတ်ဘူးဝင်လေးလေးမှန်မှန်ရှုမှန်မှန်ရှိုက်ဒါဝင်လေးပဲထွက်လေးပဲမှန်မှန်ရှုမှန်မှန်ရှိုက်နေငြိမ်ငြိမ်လေးတာထားမမြင်ပါနဲ့ဆိုလို့မရဘူးသူကသမာဓိကောင်းလာရင်ကောင်းတဲ့လောက်ထိုးထွင်းပြီးတော့မြင်တာပဲသမာဓိနည်းရင်တော့နည်းတဲ့လောက်ပဲမြင်မယ်အေးဒါကြောင့်ယောဂီသူတော်ရှင်များကိုဘုန်းကြီးပြောတင်တာကအဲ့ဒီလိုခန္ဓာနှမျိုးရှိတယ်စာလို့သုံးလိုက်တော့လက်ရှိခန္ဓာဦးနာတိခန္ဓာကြီးသည်ပြင်ဆက်ခန္ဓာလို့သိညုံမှလည်းသိချာသုံးထားတယ်ပြင်ဆက်ခန္ဓာလေခန္ဓာတော့ခန္ဓာ၅ပါးပဲပြင်းဆက်ခန္ဓာဘာဖြစ်လို့ပြင်းဆက်ခန္ဓာလဲသူကတဏှာဥပါဒံကံ၃အကွက်ပေါ့အကွက်နဲ့ပြောတော့၃အကွက်ကိုမဆက်ပါဘူးတဲ့လက်ရှိခန္ဓာကြီးอ่ะဒါတော့သာလို့သုံးရင်တော့ဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဩနာတိခန္ဓာဒီလိုဆိုရလိမ့်မယ်ဒါအတိတ်ကြောင့်ဖြစ်တဲ့ခန္ဓာကဩနာတိပဲသဘောသွားတယ်သူကအတိတ်ဆိုတော့ဟိုဘဝမှာမဟုတ်ဘူးဒီဘဝကလွန်ခဲ့တာမနေ့ကတော့ဟိုကြာဇန်လေးတွေစားခဲ့တာအတိတ်ဖြစ်သွားပြီသူကြောင့်ဟောဒီရုပ်ဒီဖြစ်နေရင်ဒါအတိတ်ကြောင့်ဖြစ်တဲ့ရုပ်ပဲအဲ့ဒီအတိတ်ကြောင့်ဖြစ်တဲ့ရုပ်ဒီအတိတ်ကြောင့်ဖြစ်တဲ့နာမ်တွေကိုတရားရှုလို့မရပါဘူးသာဝေကညာပဲဖြစ်ပါတယ်သူကဒါမင်းအခုပြောနေတဲ့တရားရှုရမယ့်ခန္ဓာကဘယ်ခန္ဓာလဲလို့ဒီလိုမေးရင်တော့သာလို့သုံးတော့ဥပါဒာနဲ့ခန္ဓာဥပါဒာနဲ့ခန္ဓာခုနပြင်ဆက်ခန္ဓာနော်အခုကဥပါဒာနဲ့ခန္ဓာတရားရှိရမယ်ဥပါဒာနဲ့ခန္ဓာရဲ့သဘောကဘယ်လိုလဲဆိုတော့တဲ့ तू ဟာဖြစ်ပြက်သဘောတော့ရှိပါတယ်တဲ့အဲ့ဒီသဘောကိုမမြင်ရင်တဲ့ तू ဟာတဏှာဥပါဒာကံ၃အကွက်ဆက်ပြီးတော့တဏှာဥပါဒံတို့ရဲ့အာယုံပြုเสียရဖြစ်တဲ့ခန္ဓာဖြစ်သွားတယ်ဒါစာလို့သုံးတာအာယုံပြုเสียဆိုတော့ဘာမှလို့သုံးတော့တဏှာဥပါဒာကံဆက်သွားတဲ့ခန္ဓာဒါမင်းအဟောင်းကမဆက်ဘူးအဟောင်းကမဆက်ဘူးနောက်တာပေါ်လာတဲ့အစ်စ်ကဆက်တာဥမာရက်တောင်လေးနဲ့အိုက်တဲ့အချိန်လေးမှာရက်လိုက်တော့အေးကလေးဖြစ်သွားတာဩကောင်းလိုက်တာကွာဟောအေးရုပ်ကလေးကိုမူတယ်ပြီးတော့ပေါ်တဲ့ရုပ်ကလေးကိုမူတယ်ပြီးတော့တကယ်တော့ तू ကဖြစ်ပြီးတော့ပြက်သွားပြီးမရှိတော့ဘူးကိုကကောင်းလိုက်တဲ့အချိန်မှာမရှိတော့ဘူးကောင်းတယ်ဆိုတဲ့အချိန်မှာမရှိတော့ဘူးအဲ့ဒါကိုကြက်ကန်းသွဲလိတ်ကန်းသွဲနဲ့ဟာအေးလိုက်တာကောင်းလိုက်တာကွာခင်သွားပြီးဇွဲလန်းသွားပြီးပြန်ရအောင်မှာပဲဆိုတော့ရက်တော်လေးပြန်ရကာမဘဝပြန်အေးကောင်းလိုက်ပြန်ပြီထိုက်ရကောင်းနေကောင်းနေကောင်းနေကောင်းနေနဲ့ထိုက်ရအဲ့ဒါတဏှာဥပါဒံကံနေဖြစ်တာဒါသိညိုရပြောမယ်ဆိုဥပါဒနာနံကောစရခန္ဓာဥပါဒာနဲ့ခန္ဓာဥပါဒနာနံတဏှာဥပါဒံကံတို့ဤကောစရအာယုံဖြစ်၍ဖြစ်ကုန်သောခန္ဓာခန္ဓာတို့သည်ဥပါဒာနဲ့ခန္ဓာတဏဥပါဒံဆက်တဲ့ခန္ဓာပါပြီတရားမကျွရင်ဆက်မယ် ဒီတိုင်းထားလိုက်ရင်ဓမ္မနိယာမနဲ့ဆက်မယ်ဝေဒနာပစ္စယသဏ္ဍာန်ဟောဝေဒနာခန္ဓာဝေဒနုပါဒနာခန္ဓာဆက်မှာပဲခန်းစားချက်ကလေးယုတ်ချူတဲ့လူကရူပပစ္စယတဏ္ဍာန်စိတ်ချူတဲ့လူကဝိညာဏပစ္စယတဏ္ဍာန်ကဲမရှိရင်ဆက်ပြီဒါမြင့်သုံးခွက်ဆက်တဲ့ခန္ဓာဒီလက်ရှိခန္ဓာကဆက်တာမဟုတ်ဘူးအစ်စ်ပေါ်လာတဲ့ခန္ဓာကဆက်တာမြင်ပြီးတော့ခင်းတယ်ခင်းတယ်ဆိုရရသွားပေါ့ဗျာကွာကိုတဏှာပစ္စယဥပါဒနာဥပါဒနာပစ္စယကာမဘောနောက်ထပ်ပြန်ကြည့်အောင်မယ်ပေါ့ကြားတယ်ခင်းတယ်နာတယ်ခင်းတယ်ချိုတယ်ခင်းတယ်ရားတယ်အေးတယ်ပူတယ်ခင်းတယ်တွေးတယ်ခင်းတယ်ဒါမြင့်အစ်စ်ပေါ်လာတဲ့သဘောခန္ဓာကဒီတဏှာဥပါဒါကံဆက်ပြီးပစ္စုပ္ပန်အကြောင်းအစ်စ်တွေထပ်လုတာပဲအဲ့ဒီအကြောင်းအစ်စ်တွေထပ်လုတဲ့အတွက်ကြောင့်ဒီခန္ဓာသေပြီးတဲ့နောက်မှာနောက်ထပ်အိုဇရာခန္ဓာကြီးရအောင်မယ်ဇာတိကာမဘဝပစ္စယဇာတိအဲ့ဒီခန္ဓာကြီးရရင်ဘယ်တော့ဆုံးမလဲဒီတိုင်းသာနေကြရင်ဘယ်တော့မှမဆုံးအိုပြီးရင်အိုနာပြီးရင်နာသေပြီးရင်ထပ်သေးဦးသာဘယ်ဆရာတော်ဖရာကြီးကမသာစပယဘထားတယ်လို့ဖြစ်နေတယ်ဘယ်ကောင်းမလဲမထားကောင်းတဲ့ဥစ္စာစက်တွေဘာတွေပြည့်လို့စပယဘထားတယ်ဆိုထားတယ်ပါလေနောက်ထပ်ခန္ဓာရအောင်လုပ်တယ်ဆိုတာအဲ့ဒါတေချောင်းကြံတာပဲမသာစပယဘထားခြင်းလို့ပဲဒါကြောင့်မလို့တို့တရားဓမ္မတွေဒါမြင့်ဟောဒီတဏှာဥပါဒံကံကြောင့်ဖြစ်တယ်နောက်ထပ်ခန္ဓာမဖြစ်ရအောင်နောက်တခန္ဓာဖြင့်အိုဝမေနာယမေဇာတိပိစ္ဆာသရမရဏဟိုနောက်တခန္ဓာမရောဘယ်နဲ့လောက်ကြမလဲအခုမခင်နဲ့အခုမဆွဲလန်းနဲ့အခုအာမထုတ်ကြတယ်ဒါမြင့်တဏှာဥပါဒံကံချုပ်သွားရင်ဇာတိမလာတော့ဒါတဏှာဥပါဒံကံချုပ်အောင်ဘယ်နဲ့လုံမလဲအဘေခန္ဓာဆက်တာလဲရှားကြည့်လေရှားကြည့်တော့ပေါ်လာတဲ့အစ်စ်သဘောခန္ဓာတွေကဆက်တယ်ဆိုတော့ဒီသဘောခန္ဓာတွေရဲ့ဖြစ်မှုပြက်မှုအမှန်ကိုမြင်အောင်ကြည့်လိုက်ဟုတ်တယ်လို့အမှန်ကိုမြင်အောင်ကြည့်လိုက်တဲ့အခါမှာဟောဒီဖြစ်မှုပြက်မှုကိုလည်းအမှန်လဲမြင်သွားရောခုနကတော့ခင်စရာလို့လည်းမထင်တော့ဘူးဆွဲလန်းစရာလို့လည်းမထင်တော့ဘူးနောက်ထပ်ရအောင်အားထုတ်မယ်ဆိုတဲ့စိတ်တွေလည်းမပေါ်တော့ဘူးတဏှာဥပါဒါကံချုပ်သွားပြီဒါမြင့်ပေါ်လာတဲ့အစ်စ်ခန္ဓာကိုဖြစ်မှုပြက်မှုသူ့သဘောဆောင်သွားတာလေးကိုဉာဏ်နဲ့မြင်အောင်ကြည့်နေရမယ်အဲ့လိုမြင်အောင်ကြည့်မယ်ဆိုရင်မိမိကြည့်တဲ့မြင်စိတ်လေးကြည့်မယ်ဆိုမြင်စိတ်လေးကဖြစ်ပြသိတာကမဲ့ဝိပဿနာမဲ့ဖြစ်။ဟာဒီဝိပဿနာမဲ့ဒီမဲ့ခင်၅ပါးပဲ။အင်္ဂါနဲ့ပြောတော့၅ပါးပဲ။ဝိပဿနာမဲ့လို့ဆိုလိုက်ပြီနဲ့၅ပါးပဲ။အဲ့ဒီ၅ပါးသစ္စာနဲ့ဖွဲ့တော့ဝိပဿနာမဲ့ဒီမဂ္ဂသစ္စာပဲ။လောကီမဂ္ဂသစ္စာပေါ့။လောကုတ္တရာတော့မဖြစ်သေးဘူးပေါ့။အဲ့ဒီလောကီမဂ္ဂသစ္စာကိုပွားရမှာတဲ့လောကုတ္တရာမဂ္ဂသစ္စာပွားတဲ့မမဟုတ်ဘူး तू ကနိဗ္ဗာန်မြင်နေမယ်ဆိုတော့ရှင်းသားပဲဗျဒီဥစ္စာလေကဲတမ်းမြခန္ဓာမှာပေါ်တိုင်းပေါ်တိုင်းပေါ်တယ်ပြည့်တိုင်းပြည့်တိုင်းပြည့်တယ်ဖြစ်ပြန်ပြီပြည့်ပြန်ပြီဖြစ်ပြန်ပြီပြည့်ပြန်ပြီအဲ့ဒါမြင်အောင်ကြည့်နေဈာသိလေးဖြစ်ပြည့်နာသိလေးတွေဖြစ်ပြည့်တိုက်ဆိုင်မှုနေရာလေးပေါ့ကိုထင်ရှားအထင်ရှားရကိုကြည့်နေအဲ့ဒီပြည့်ပြည့်မြင်နေရင်ဖြစ်ပြည့်ကဒုက္ခသစ္စာဖွဲ့လိုက်တော့ညီနဲ့ညာလေးကမဂ္ဂသစ္စာဖြစ်တော့ဟောဒီမဂ္ဂင်၅ပါးလဲအစာထိုသုံးခွက်မှာလဲအစာထိုတော့တဏှာဥပါဒံတွေဝင်လို့မရတော့ဘူးအလင်းရောက်ရင်အမှောင်ပြောက်တယ်လို့ပဲသူကသူအလိုလိုအော်တိုမက်တစ်ပြုတ်သွားကြောက်သွားပြီငါလိုလဲမတင်တော့သူတို့လဲမတင်တော့ခင်ကြမင်းကြလို့လဲမတင်တော့ဆွဲလန်းကြလို့လဲမတင်တော့ဘူးအော်ဖြစ်ပြီးပြက်နေတာပဲသူဖြစ်ချိန်နှံဖြစ်လိုက်တာပဲရက်ချိန်နှံပြက်လိုက်တာပဲအော်ဖြစ်မှုပြက်မှုဒုက္ခအဆုပဲရှိတကူဘယ်မှာလဲခင်စရာခင်လို့လည်းမရပါဘူးခင်မဲ့ကြံတော့လည်းမရှိတော့ပါဘူးဒါအမှန်တိုင်းမြင်သွားတာဓမ္မနိယာမအမှန်တိုင်းမြင်သွားပြီဒါဆိုတော့လမ်းနဲ့ပြောမယ်ဆိုဝိညာဏစရိယဉာဏ်လန်းဖြစ်သွားပြီဒါကြောင့်မလို့ဒုက္ခအညာဏတရားမထုတ်ခင်တော့ဒုက္ခကိုသူမသိဘူးခင်နေမင်းလည်းလို့သိနေတယ်ဒါမသိတာပေါ့အခုတော့တရားနဲ့ရှင်းမလိုက်ကောဒုက္ခဉာဏ်နဲ့ဟောဉာဏ်သိသွားပြီဖြစ်ဖြစ်ဒုက္ခသစ္စာသိသွားပြီအဲလိုသိတဲ့အတွက်ကြောင့်ဘာကျေးဇူးများလဲမဂ္ဂင်ဒီကိုယ်ဝန်းထဲမှာရောက်လာဝိပဿနာမဂ္ဂင်ဒီအဲ့ဒီမဂ္ဂင်ရောက်တော့ခုနခင်နေမင်းနဲ့ရောက်နေကြလာနေကြတဏ္ဏမလာတော့ဥပါဒံလည်းမလာတော့တဏ္ဏမလာတော့ ဥပါဒံမလာတော့ကံလည်းမလာတော့ဘူးဟောသုံးွက်တဏဥပါဒံကံချုပ်နေပြီဘယ်ဘုံဘယ်နည်းချုပ်တာလဲချုပ်တာကနှမျိုးရှိပေါ်ပြီးတော့ချုပ်သွားတာနှမျိုးရှိတယ်ဥပ္ပန္နနိရောဓခေါ်တယ်လုံးဝပေါ်ခွင့်မရဘဲနဲ့ချုပ်နေတာကအနုပ္ပန္နနိရောဓခေါ်တယ်ဒါမြင်အခုဖြစ်ပြဖြစ်ပြရှုမှတ်နေတဲ့အချိန်ဒီအမှန်တိုင်းသမ္မာဒိဋ္ဌိဉာဏ်ရနေတဲ့အတွက်ကြောင့်မကင်၅ပါးဝင်နေတဲ့အတွက်ကြောင့်အလင်းဓာတ်တွေဝင်နေတဲ့အတွက်ကြောင့်အမောင်ဓာတ်နဲ့တူတဲ့တဏှာဥပါဒါကံတို့သည်ပေါ်ကွင့်ကိုမရတဲ့အတွက်ကြောင့်အနုပ္ပန္နနိရောဓာအဲ့ဒါကအမတန်ကောင်းတယ်အဲ့လိုများပေါ်ကွင့်ကိုခန္ဓာနာတဏှာ၄နာရီ၃နာရီပေါ်ကွင့်မပေးနိုင်မပေးအောင်တခါတည်းမဝင်နိုင်အောင်ရှုနိုင်မယ်ဆိုမနဲ့အထုတ်ညက်နေရန်ဓာတိအောင်ဖြစ်နိုင်တယ်သောတာပန်လောက်ကြည့်အောင်မပြောဘူးအဲ့ဒါအနုပ္ပန္နနိရောဓကိလေသာဈာမညက်လို့တဲ့မနဲ့အထုံညက်နေရပြီအကယ်၍ပေါ်ပေါ်ပြီးမှလိုက်ပြီးတော့ဟာတဏခင်သွားပြန်ပြီဒီခင်နာလေးကပြည့်သွားပြန်ပြီပေါ်ပြီးမှလိုက်လိုက်ပြီးတော့ရှုနေရမယ်ဆိုရင်ဥပ္ပန္နနိရောဓဖြစ်အဲ့ဒီဥပ္ပန္နနိရောဓဆိုရင်ဘာဖြစ်မလဲတဏပေါ်လိုက်တဲ့အတွက်ကြောင့်ဈာညက်သွားပြီတဏညာနဲ့မှဉာဏ်ညတ်သွားပြီတဏ္ဏညတ်တော့မှဖြစ်ဖြစ်ပြတ်ထွက်ကြတော့ဉာဏ်တဏ္ဏတလဲဉာဏ်တလဲတဏ္ဏတလဲဉာဏ်တလဲဆိုတော့ဉာဏ်ကြားထဲမှာကိလေသာတွေဈာညတ်သွားပြီကိလေသာဈာညတ်သွားတဲ့ကြောင့်ကြာမယ်တဲ့ညာညာညာညာကြာမယ်တဲ့နင်းနေညာနင်းနေကြာမယ်မညတ်အောင်အနုပ္ပန္နနိရောဓပေါ်ခွင့်မပေးဘဲနဲ့ဖြစ်ပြတဲ့မဲ့နဲ့များကိုက်အောင်ရှုနိုင်မယ်ဆိုရင်တဲ့ချက်ချင်းရနိုင်တယ်မနေ့အထုံညနေရမယ်ညနေအထုံမနေ့ရမယ်လို့ဒီလိုဖခင်ကဗောဓိသာသကုမာရမင်းသားကိုတည်တည်ချာချာပဏ္ဏတာတွေထဲမှာဆိုထားတာရှိ။အေးဒါကြောင့်အခုတရားအထုံကြမယ်ယောဂီများဟာလည်းအဲ့ဒီလိုပေါ်လာတဲ့သဘောလေးတွေကိုရှိမရှိအကဲခတ်ပေးပါတဲ့ဝိပဿနာဆိုတာအခြားမဟုတ်ဘူးရှိမရှိနှစ်ခုကိုအကဲခတ်ဝိပဿနာဒါမြေကိုခန္ဓာထဲမှာငုံဝမရှိဘူးသဘောတွေရသဘောခန္ဓာတွေရဥပါဒณะခန္ဓာပေါ့လေဥပါဒံတဏှာဥပါဒံဆက်ဥပါဒณะခန္ဓာပေါ့မဆက်ရင်တော့အနုပါဒณะခန္ဓာဖြစ်သွားတာပေါ့အဲတော့ဖရာယန္တာတွေကြတော့အနုပါဒณะခန္ဓာကြီးပဲမြင်ကားများဒိဋ္ဌိဒိဋ္ဌမတ္တကြာကားများသုတေသုတ္တမတ္တဖြစ်ပြရှုနိုင်တာဟုတ်မူရေမူဒ္ဓမတ္တနာနာစာရာဖြိတာတွေကြတော့လည်းဖြိကားများပဲဝိညာဉ်ဉာဏ်ဉာဏ်မတ္တသိတော့လေတိကံများလေးနဲ့ရက်သွားတာပဲတဏှာဥပါဒံမဆက်တဲ့အကြောင်းဖရာယန္တာတွေရဲ့မန္တန်မှာပေါ်တဲ့ညီစိတ်ကြစိတ်တွေဟာအနုပါဒံနဲ့ခန္ဓာတွေကြီးပဲဖြစ်တယ်တဏှာဥပါဒံမကတ်တော့ဘူးတဲ့မဆက်တော့ဘူးတဲ့ဝိပဿနာဖြစ်ဖြစ်နဲ့မဲနဲ့ကိုက်နေတဲ့ပုဂ္ဂိုလ်လည်းအနုပါဒံနဲ့ခန္ဓာပဲမကိုက်တဲ့အချိန်မှာတော့ဥပါဒံနဲ့ခန္ဓာဖြစ်မှာပဲတဏှာဥပါဒံကဆက်မှာပဲကိုက်တဲ့အချိန်ကျတော့မဆက်ဘူးပေါ့အေးဒါကြောင့်မလို့ကိုက်အောင်လုပ်ကြစမ်းပါပေါ်တိုင်းပေါ်တိုင်းရှုဘာမှရှုစရာဉာဏ်ကတမာရီမရှိလို့မတွေ့ဘူးဆိုရင်ဝင်လေပြတ်သွားတာထွက်လေပြတ်သွားတာအဲ့ဒါကိုမူတည်ပြီးတော့ရှုပါအဲခန္ဓာကပြတာထင်ရှားရှားတွေ့ရင်တော့လေရှုလိုက်ပေါ့ဖြစ်ဖြစ်ဆက်အောင်ရှုလိုက်မဆက်တော့ဘူးဆိုရင်မရှိတော့ဘူးမတွေ့တော့ဘူးဆိုဝင်လေပြတ်ထွက်လေပြတ်ပြန်ပြီးတော့ရှုပါဒါနိနာနေတရားကောင်းပါပဲကျေးဇူးတော်ရှင်မဟုတ်ဆရာတော်ဘုရားကြီးကလည်းဒီတိုင်းပဲဟောထားတာပဲဒါနဲ့မြင့်တို့ဒကာရမတို့ခန္ဓာနှမျိုးလဲကွဲပြီးဘူနာတိခန္ဓာနဲ့ဖြစ်ပြခန္ဓာအတိတ်ကြောင့်ကြောင့်ဖြစ်တဲ့ခန္ဓာနဲ့ပြစ္ဆုတ်ပံအကြောင်းကြောင့်ဖြစ်တဲ့ခန္ဓာအခုတိုက်လို့အခုပေါ်တဲ့ပေါ်စေခန္ဓာနဲ့ဟိုးအလွန်ခဲ့တဲ့အကြောင်းကြောင့်ရှင်းနေတဲ့ခန္ဓာပေါ့ဗျာအသက်ရှင်းနေတဲ့ခန္ဓာကွဲသွားပါပြီအေးဒါကြောင့်မလို့ပေါ်လာတဲ့ခန္ဓာကိုရှုရမယ်သူကတဏှာဥပါဒံကံဆက်တာသူ့ကိုနိုင်အောင်ရှုပေးရမယ်အမှန်ကိုမြင်အောင်ကြည့်ပေးရမယ်ဖြစ်ရင်ဖြစ်တယ်ပြည့်တယ်သွားမလို့နဲ့ပြည့်တော့မှပြည့်တယ်ဖြစ်ရင်ဖြစ်တယ်ပြည့်ရင်ပြည့်တယ်ဉာဏ်နဲ့ကြည့်ပေးရမယ်အဲ့ဒီအမှန်တိုင်းမမြင်ရင်သူများပြောတဲ့ဉာဏ်နဲ့ရောင်ရဲနေတဲ့ပုံကူဖြစ်တဲ့အတွက်ကြောင့်အနုဘောဓဉာဏ်ပဲရမယ်အနုဘောဓဉာဏ်ဆိုတာဆရာသမားနောက်လိုက်ပြီးတော့ကြာဘူးနာမနဲ့လိုက်သိနေတဲ့ဉာဏ်ပေါ့ဗျာအဲ့ဒါအနုဘောဓဉာဏ်အဲ့ဒီအနုဘောဓဉာဏ်နဲ့မရနိုင်သေးဘူးတရားကိုယ်ပိုင်ဉာဏ်နဲ့ထိုးထိုးထွင်းထွင်းအမှန်တိုင်းကိုမြင်မှပရိဝေဒဉာဏ်ဆိုတာရအဲ့ဒီပရိဝေဒဉာဏ်ကကိုယ်ပိုင်ဉာဏ်နဲ့ကြက်ကြန်နာနာခန္ဓာဟောတဲ့တရားကိုတွေ့တာ အခုနဗုံကြီးတို့ပြောတာဆရာသမားတွေပြောတာမောဂုတ်ဆရာတော်ဘုရားကြီးတို့မြတ်စွာဘုရားတို့ဟောလို့သိရတဲ့သဘောကအနုဘောဓဉာဏ်ဒီဉာဏ်လောက်နဲ့တော့မရနိုင်သေးဘူးပရိဝေဒဉာဏ်များများရမှမက်ဆိုက်ဖို့ဆိုင်သောတပန်ဖြစ်နိုင်ပါတယ်ခဲတဲ့ကြောင့်ယောဂီသူတော်စင်အပေါင်းတို့ခန္ဓာနှစ်မျိုးရှိတယ်ဆိုတာစဉ်းစားပြီးတော့သိချာဝေဖန်ပြီးတော့သုံးသပ်ကြည့်ပါဘုန်းကြီးအပြောနဲ့မယုံပါနဲ့ဒီတရားတွေကလက်တွေ့တရားတွေပါအခုပဲဒင်းဆိုတဲ့ကြားစိတ်လေးပေါ်ပါလေအဲ့ကြားစိတ်လေးကဒင်းဆိုပြီးရှိသေးလားမရှိတော့ပါဘူးပြတ်သွားတာလေဟာဒီဒင်းလေးကကောင်းတယ်ကွာဆိုရင်တော့တဏှာဖြစ်မှာပဲဒီဒင်းလေးကပြက်တယ်ကွာဆိုရင်တဏှာချုပ်သွားပြီးမက်ပေါ်လာပြီဒီလိုင်းလေးပြောင်းရုံပဲဒီလိုင်းလေးပြောင်းရုံပဲအဲ့လိုင်းလေးကလည်းဖရာတဆူပွင့်မှတခါသိရတာကျုပ်တို့ညာနဲ့ဟောနေတာမဟုတ်ဘူးဖယားညံတော်နဲ့ဖယားဟောလို့ပြောလို့တို့တို့ကတဆင့်ပြန်ပြီးတော့ဖောက်တဲ့ချနေရတယ်။ခဲတဲ့ကြောင့်မလို့ခန္ဓာဟောတဲ့တရားကိုမြင်အောင်ကြည့်ပါအဲ့ဒါပရိဝေဒဉာဏ်ရပါလိမ့်မယ်။ထိုးထွင်းတဲ့ဉာဏ်ခေါ်တာပေါ့။အဲ့ဒီဉာဏ်ရလာရင်တော့သောတပန်ဖြစ်ဖို့မခင်းတော့ဘူး။ခဲတဲ့ကြောင့်မလို့ခန္ဓာနှစ်မျိုးတော်တော်လေးသဘောပေါက်သွားပြီ။အခုနည်းနည်းကြံတဲ့အခြေလေးမှာအရေးကြီးတဲ့စကားလုံးပြောကြပါအောင်ဆို။ဒါမင်းငကူကမရှိတဲ့ခန္ဓာအကြောင်းတိုက်ဆိုင်မှာပေါ်တယ်ပေါ်ပြီးတော့လည်းရှိသေးလားဆိုတော့မရှိတော့ပြန်ဘူးဒါနဲ့ငကူကလည်းမရှိပေါ်ပြီးတော့ပြတ်သွားတော့လည်းမရှိတော့ပါဘူးဒီခန္ဓာဒါကိုလက်ရှိခန္ဓာလို့မဆိုနိုင်ဘူးဖြစ်ပျက်ခန္ဓာလို့ပဲဆိုရဖြစ်ချိန်နဲ့ဖြစ်လိုက်တယ်ပြက်ချိန်ကျတော့ဖြစ်သွားတယ်ဩဖြစ်မှုပြက်မှုခန္ဓာပါလားအဲ့ဒါကိုမြင်အောင်ကြည့်ရမယ်ဆိုတော့ဓမ္မရင်နေတ္တတနေစီဝသုံးညတသဘာဝလို့ဒီလိုဖွင့်ထားတယ်နေစီတာနေတ္တတဆိုတာတတ္တဝမပါဘူးဟဲ့တတ္တဝကင်းစေရမယ်တတ္တဝမပါဘူးနေတ္တတတ္တဝမဟုတ်ဘူးတဲ့နေစီဝလက်ပြာကောင်လည်းမရှိဘူးတဲ့သုံးညတပုဂ္ဂိုလ်တရဝလုံးရတန်တန်ပုံဟံနမိတ်အရေးတောင်မထွက်တဲ့ခန္ဓာกว่าတဲ့တဘာဝသဘောခန္ဓာအဲ့ဒီခန္ဓာကိုဘယ်လိုကဲခတ်ရမလဲဟောဒီလက်ရှိခန္ဓာမှာငကောကမရှိဘူးလို့လည်းသိရမယ်အကြောင်းတိုက်ဆိုင်ရင်ရှိတယ်အကြောင်းကုံတော့မရှိတော့ဘူးဒါမင်းဒီခန္ဓာပြောသမ်းမှာဆိုရှိလိုက်မရှိလိုက်ရှိလိုက်မရှိလိုက်ရှိလိုက်မရှိလိုက်ဒီလိုပဲပြောရလိမ့်မယ်အဲ့ဒီခန္ဓာကိုကဲခတ်ရမှာပဲရှိလိုက်တဲ့အချိန်မှာရှိတယ်မရှိတဲ့အချိန်မှာမရှိတော့ဘူးပြတ်သွားပြီပေါ့အဲ့ဒီရှိလိုက်မရှိလိုက်ခန္ဓာကိုအကဲခတ်တော့ဘာကျေးဇူးများလဲဆိုတော့တဲ့ငကူကမရှိပါဘူးတဲ့အခုမှရှိလာတာအသေးအဲ့ဒီအသေးလေးပဲပြတ်သွားတော့အသေးကလေးမရှိတော့ဘူးပြတ်သွားပြီဆိုတော့ဒါမင်းဥမာတလုံးပေါ်လာတယ်တလုံးနှုတ်တယ်ပေါ့ဒီအသေးပဲကိုပြောချင်လို့အဲ့ဒါတော့ပေါ့ရင်ခင်ဗျားတို့ခဏလေးတရားရမယ်။ဥမာဆိုကြပါစို့။ကြားစိတ်လေးကငကူမရှိဘူး။နားနဲ့တန်နဲ့တိုက်တော့ဟောရှိလာတယ်ဆိုတာ။ရှိပြီးတော့ချက်ဆိုကြားပြီးပြည့်သွားတာပဲ။ဒါမြင့်ရင်အဲ့ကြားစိတ်လေးတစ်လုံးပေါ်လာတယ်။တစ်လုံးပြန်နှုတ်သွားတာပဲ။နှုတ်လက္ခဏာပြသွားတာပဲ။ငကူကတော့အပေါင်းလက္ခဏာပေါင်းမလို့လာတာ။ပြန်နှုတ်သွား။ဒါမြင့်တစ်ထဲမှာတင်းနှုတ်ဒီလိုပဲဆိုရလေ။သုံးညကြံဘာမှမရှိဘူးလို့သာမလုံနဲ့ဘာမှမရှိတော့ဘူးဆိုရင်နတ်တိဘောပညာရှုရရောက်သွားလိမ့်မယ်ဒါသိရေးကြီးတယ်အဲ့တော့ကြားစိတ်လေးတစ်လုံးပေါ်ဒီတစ်လုံးလေးပြက်သွားတာကြားစိတ်တော့မရှိတော့ပါဘူးဘာကြံခဲ့တယ်လဲမေးအနိစ္စလက္ခဏာကြံခဲ့ပြီပြက်စီးသွားတဲ့သဘောလေးကိုကိုကညံနဲ့သိလိုက်တော့အဲ့ဒီပြက်စီးတဲ့သဘောလေးအဲ့ဒီသဘောသဘာဝလက္ခဏာလေးကြံနေလို့ဆိုရမယ်။တစ်ထဲမှာတင်းလို့ဆိုသုံးညကြံတယ်လို့ပဲ။အခုလည်းပဲကြားတာထဲမှာကြားတာလေးနှုတ်သွားတော့ဩအနေဆာရောက်တဲ့လက္ခဏာလေးကြံခဲ့။အဲ့ဒီလက္ခဏာလေးကိုသိတာကညံ။အဲ့ဒီညံလေးကလည်းသိပြီးတော့ပြည့်သွားပြန်တာပဲသူလဲ။တတိတည်းသိနေတာမဟုတ်ဘူး။သူလဲသိလိုက်ပြည့်လဲသိလိုက်ပြည့်လိုက်ဖြစ်။ဒါကြောင့်အာယုံဖြစ်ပြည့်တယ်လို့အာရမဏိကဆိုတဲ့ကြည်ညံကလည်းဖြစ်ပြည့်ပဲ။အကြည့်ခံအာယုံပြည့်တယ်လို့ကြည်ညာလေးရလဲပြက်သွားတာပဲဒါမြင်ရင်တစ်ထဲမှာတင်းနှုတ်မဟုတ်တော့ဘူးတို့လိုက်တော့နှစ်ထဲမှာနှစ်နှုတ်ရမယ်ဒါမှမှန်တယ်သူက အာယုံဆိုကြပါစို့ကြားသေးလေးရဒီပြက်သွားပြီလို့သိတာကနှစ်ကဲဒါမျိုးနှစ်ခုပေါ့ခန္ဓာမှာနှစ်ခုပေါ်လာတာပေါ့ကြားသေးလေးပေါ်တယ်ပြက်သွားတယ်သိတယ်ညာလေးပေါ်လာတယ်ပြက်သွားတယ်ဆိုတော့ဩအာယုံလည်းပြက်အာရမဏိကလည်းပြက်အချုကံတရားလည်းပြက်ရှုညာတရားလည်းပြက်သွားတာဒါမျိုးနှစ်ထဲမှာနှစ်နှုတ်သွားတာပဲဩအနိစ္စလက္ခဏာကြံခဲ့တယ်ဟေးလို့ဒီလိုသိရမယ်အဲ့လိုသိမယ်ဆိုရင်ဩငကောမရှိဘူးတစ်ပေါ်တယ်နောက်နှစ်ပေါ်တယ်တစ်ကောနှစ်ကောပြန်ပြီးနှုတ်သွားပြီဒါရင်တစ်လည်းအနိစ္စရောက်သွားတာပဲကြားသိလိုက်ရတယ်သိတဲ့ဉာဏ်လေးကလည်းအနိစ္စရောက်သွားတာပဲဒါမြင်အနိစ္စလက္ခဏာတွေတော့ကြံခဲ့တယ်တစ်လည်းမရှိတော့ပါဘူးနှစ်လည်းမရှိတော့ပါဘူးကြားသိလေးလည်းမရှိတော့ပါဘူးပြတ်တာလို့သိတယ်ညံလေးလည်းမရှိတော့ပါဘူးအဲ့ဒီလိုသိရတယ်ဒါကြောင့်ညံလည်းပြတ်တယ်ဘယ်ညံတော့ပြတ်လို့ဖိုးညံကုလို့ရတာပေါ့တဖိုးပြတ်လို့တဖိုးကုလို့ရတာပေါ့ဒါကြောင့်မလို့မပြတ်မစည်းတာဆိုလို့အတင်ကတ္တဒ္ဒနိဗ္ဗာန်မြတ်အငိမ့်ထက်တာလည်းပြတ်เสียမှရှိလို့မပြတ်တာလောကုတ္တရာစိတ်ကြီးတော်ပြတ်တယ်ဆိုတော့လောကီညံဒီဆိုပြောတယ်တော့ပြတ်တာပေါ့အေးအဲ့ဒါကြောင့်ယောဂီသူတော်ရှင်များအဲ့နှစ်ထဲမှာနှစ်နှုတ်တဲ့သဘောအာယုန်နဲ့အာရမဏိကပေါ်ပြီးတော့ပြက်သွားတဲ့သဘောအနိစ္စလက္ခဏာလေးကိုကဲမိမိတို့မြင်အောင်ကြည့်ပါ။နာယိဝဆီသွားပါပြီ။ဆက်လက်ပြီးတော့ကြိုးစားပွားများအားထုတ်တော်မူကြပါ။